ပြရစီများခင်ဗျာသတင်းများကြီးညာစေမှာကြားခဲ့တဲ့အတိုင်းပဲမြမစစ်စိုးရကဝင်ကြီးသုံးဦးကိုရာထူးကဖယ်ရှားလိုက်တာနဲ့ပတ်သက်ပြီးပြည်ရင်းပြည်ပမှာရှိတဲ့မြမနိုင်ငံကြီးလိလသူနှစ်ဦးကို VOA အဖွဲ့သားဥက္ကမော့စိုးကဆက်သွယ်မေးမြန်းပြီးအခုလိုတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
ဟုတ်ကဲ့ဦးမြောက်ခင်ဗျာမြမစစ်စိုးရရဲ့ကြီးညာချက်မှာပညာရေးဝင်ကြီးဦးတောင်အောင်ကိုတာဝန်ကရဆက်လိုက်ပြီးတခြားဝင်ကြီးနှစ်ဦးဖြစ်တဲ့ဦးသားရွှေနဲ့ဗိုလ်မှူးချုပ်ပြည်စုံတို့ကိုတော့တာဝန်ကအနားယူခွင့်ပြုလိုက်တယ်လို့ဖော်ပြထားပါတယ်။အခုအထောက်ခံရတဲ့ပညာရေးဝင်ကြီးဦးသားဟောဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့အလွန်နီးစပ်သူတို့သတင်းထွက်သူတွေဖြစ်ပါတယ်။ရန်ကုန်မြို့ကမြန်မာနိုင်ငံရေးလေလာသူတဦးဖြစ်တဲ့အမျိုးသားရေးဦးဝင်းနိုင်ကတော့ဒီကိစ္စကြောင့်လက်ရှိမြန်မာနိုင်ငံရေးအခြေအနေအထွေထူးပြောင်းလဲမှုမရှိပါဘူးလို့ VOA ကိုအခုလိုပြောပါတယ်ခင်ဗျာ
။ Cabinet reshuffle လို့ခေါ်တဲ့ဝင်ကြီးအပြောင်းအလဲလောက်ရတဲ့အကြောင်းရင်းတွေ၄ချက်လောက်ကျွန်တော်ရှင်းပြချင်ပါတယ်။ပထမအချက်ကဝန်ကြီးတယောက်စီသူ့ရဲ့အကြီးအကဲဖြစ်တဲ့နိုင်ငံတော်ဝန်ကြီးချုပ်နဲ့ policy ဝါဒရေးရမှာသဘောထားကွဲလွဲရင်အဲ့ဒါသူကိုတိုင်းကနေပြီးတော့ဆက်ချင်းထွက်ဒါမှမဟုတ်ဝန်ကြီးချုပ်ကနေပြီးတော့သူ့ကိုရာထူးကနေပြီးတော့ဖယ်ရှားပြရတဲ့အကြောင်းရင်းတစ်ခုရှိပါတယ်။နောက်ချက်ကတော့ဝန်ကြီးတစ်ပါးစီသူထမ်းဆောင်ရမယ့်ဝတရားမှာချိုးရင်းချက်တွေများလာမယ်အပြစ်တွေများလာမယ်ဆိုလို့ရှိရင်သူ့ကိုရာထူးကနေဖယ်ရှားပြရတဲ့တစ်ချက်အဲနောက်တစ်ခုကဝန်ကြီးတယောက်ကတခြားဝန်ကြီးတွေနဲ့ဟိုသဟဇာတမဖြစ်ဘူးကက်ဘိနက်အတွင်းမှာပဲကျွန်တော်တို့ဒီသဘောထားကွဲလွဲမှုတွေဖြစ်ပေါ်စေခြင်းဆိုတော့အဲ့ဒီလိုအခြေအနေမျိုးကြလို့ရှိရင်လည်းသူ့ကိုရာထူးကဖယ်ရှားပြီးတော့ဝန်ကြီးအဖွဲ့အကြောင်းလေးတစ်ခုလောက်ရပါတယ်။နောက်ဆုံးတာအချက်ကဝန်ကြီးအဖွဲ့ပေါ်မှာပြည်သူလူထုကမကျေနပ်မှုလေးတွေများလာမယ်ဆိုရင်ဒီစိတ်ဓာတ်ရေးစစ်စစ်ရေးအားဖြင့်အဲ့ဒါလူတို့စိတ်ပြေသွားအောင်ဝန်ကြီးရာထူးတွေကိုသူတို့စိုးရကပြောင်းလဲပြီးတော့တနည်းအားဖြင့်ပြောရရင်တော့ပေါ့ဗျာအဲရသေးစိတ်ဖြင့်ဟန်ပြအစိုးရ policy ပြောင်းတယ်အောင်ရအောင်ဆိုတော့အဲလုပ်ရမျိုးလေးကိုလည်းလုပ်ပြတတ်လို့ရှိပါတယ်အဲ့တော့ဒီကနေ့ဒီမှာဝန်ကြီးအပြောင်းလဲလုပ်တယ်ဆိုတဲ့နေရာမှာဝန်ကြီးဦးသားအောင်ကတော့ဝန်ကြီးတက်လဲတော်တော်ကိုရင့်နေကြတယ်ဒီကနေ့အမိတ်ကနှစ်ခုထွက်တယ်မှာနှစ်ခု꽌နေတယ်အဲတခုကဟိုလာဦးသားအောင်ကိုရာထူးကနေပြီးတော့ရက်ဆဲလိုက်တယ်အတိတ်ပဲကတော့ဖြုတ်ပလိုက်တယ်ပေါ့အဲ့တော့ဖြုတ်ပလိုက်တယ်ဆိုတဲ့ဟာအပြစ်ရှိလို့ဖြုတ်တယ်ဆိုတဲ့သဘောဖြစ်တယ်အဲ့တော့ဒါကတော့ဝန်ကြီးသက်ရှိတဲ့လူတယောက်ကဗျာပုထုရှင်ပြပြအမားတွေအဲသူလည်းလုံမိတန်ကောင်းလုံမိမှာပေါ့ဗျာအဲ့ဒါကြောင့်မလို့လည်းဖြုတ်ပြတာဖြစ်နိုင်တာပေါ့အဲနောက်နှစ်ဦးဖြစ်တယ်ဟလာဦးသားရှင်တို့ကတော့ရင်ဒါဝန်ကြီးချုပ်ယုံဝန်ကြီးများကတော့သူတို့ကအပြစ်မရှိတဲ့အတွက်ဟလာဒါမှမဟုတ်အပြစ်မကြီးတဲ့အတွက်ရာထူးကနေပြီးတော့အနားယူပြန်ပေးလိုက်တယ်ဆိုတဲ့သဘောပေါ့လေဆိုတော့အဲ့ဒီလိုကွဲပြားချက်ကလေးနှစ်ခုကိုပဲထောက်ပြီးတော့သူတို့ကိုဘာကြောင့်ချုပ်ပစ်တယ်ဆိုတဲ့ဟာကိုပဲကျွန်တော်တို့ကခံမှန်းလို့ပဲရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဝင်ကြီးဦးသားအောင်ကသူကပညာရေးဝင်ကြီးဌာနဝင်ကြီးဆိုတော့အခုသူ့အစားဒေါက်တာချမ်းကျင်းကိုပညာရေးဝင်ကြီးဌာနဖြစ်ခန့်လိုက်တယ်ပေါ့လေအဲ့တော့ဒီပုဂ္ဂိုလ်နှစ်ယောက်ကရောပညာရေးဌာနနဲ့ပတ်သက်လို့သူတို့ရဲ့အရေးချင်းနေရာဘလို့ရှိတယ်လဲခင်ဗျာတယောက်နဲ့တယောက်
ဝန်ကြီးဦးသားအောင်ကအစတုန်းကသမဝိုင်မှာဝန်ကြီးဌာနလာတာဗျအဲတော့သမဝိုင်ဝန်ကြီးဌာနနေတဖြည်းဖြည်းရာထူးတွေတက်တက်လာပြီးနောက်ဆုံးဝန်ကြီးဖြစ်တဲ့အဲဒီမှာတော်တော်လေးကြာကြာဝန်ကြီးလုပ်တယ်နောက်ပြီးတော့တခါအဲဟိုပညာရေးဌာနကိုပြောင်းတယ်ပေါ့လေအဲအခုအသည့်ဖြစ်တဲ့ဒေါက်တာချန်ကျင်းကတော့ရေသူကတော့ academic သမားဆိုတော့ရင်အဲပညာရေးလုပ်ငန်းမှာပို့ပြီးတော့အဲကျွမ်းကျင်မှုရှိနိုင်တယ်ပေါ့ဗျာအဲ့တော့ဒါပေမဲ့လို့လည်းပေါ့ဗျာဝန်ကြီးတာဝန်ကိုယူရတဲ့လူကသူ့ရဲ့ပင်ကိုအရေးချင်းတဲ့ပေါ့လေဒါအစိုးရအကြီးအကဲအနေနဲ့ချပေးတဲ့လမ်းစဉ်တည်သားလင်ပို့ပြီးတော့ရေးဆိုင်ဆရာအာယုံဆိုင်ဆရာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ပြပအခြေဆိုင်ညွန်ပေါင်းအစိုးရဝန်ကြီးဦးဆောင်အောင်ကတော့အခုလိုရာထူးကထုတ်ပယ်ပြစ်ခံရတာမျိုးဟာစစ်အစိုးရအရဲ့တရုတ်မှန်ပါပဲလို့မှတ်ချက်ချပါတယ်ခင်ဗျာ
ဒီနေ့နောက်ဆုံးရတဲ့သတင်းရဆိုရင်အခုဘိုလ်ချုပ်ရဲမြင့်ကနေပြီးတော့ဘိုလ်ချုပ်ကျော်ဝင်းနေရာမှာတမ်းတော်လေ့ကျင့်ရေးဘောနော်ညွှန်ကြားမှုနေနဲ့ဝင်နေလို့ကြားရတယ်။ဒါနောက်တစ်ခုကလည်းပဲဒီဘိုလ်ချုပ်မမောင်စေဘောနော်မြောက်ပိုင်းတိုင်းတိုင်းမှုနဲ့ကျွန်တော်တို့ဘိုလ်ချုပ်အောင်မြင့်သူတို့လည်းပဲနေရာတွေလဲရတယ်လို့ပြောရတယ်။ဆိုတော့ဒီဝင်းကြီးအဖွဲ့ထဲမှာတော့ဦးသားဝန်တော့ဖြုတ်လိုက်တယ်။နောက်ကျန်တဲ့ဝင်းကြီးနှစ်ယောက်ကိုတော့ကျွန်တော်အနာပေးလိုက်တယ်ပေါ့။ဒီမိုကရေစီနိုင်ငံနေမှာလို့ဘာကြောင့်ရေးယူရဲဘာကြောင့်ထုတ်ပြတယ်ဆိုမျိုးမရှိဘဲနဲ့အခုမြန်မာနိုင်ငံမှာတော့စစ်အာဏာရှင်အုပ်ချုပ်တဲ့အတွက်ကိုဘုရုတန်းရွှေကသူ့အလိုကြတိုက်တယ်လို့လုံနေတာပဲလို့မြင်တယ်။ဦးသားအောင်ဆိုလို့ရှိရင်ဘုရုတန်းရွှေနဲ့အင်မတန်နီးစပ်တယ်။ဒါပေမဲ့ဒီအာဏာရှင်နဲ့ဘလောက်ပဲအဆင်ပြေပြီးအဆင်မပြေရဲ့တနေ့မှာတော့အနာပေးတယ်ဆိုတဲ့စကားလုံးတော်မှာပဲအသုံးမခံဘဲနဲ့တော့ဒါဖြုတ်ပြတယ်ဆိုတဲ့စကားလုံးမျိုးနဲ့ဒါနေကုန်းချုပ်သွားတာပဲဆိုတာဒါတာဝန်ကယူစရာကောင်းပါလေ
။ ဆိုရအဖွဲ့အတွင်းဝင်ကြီး၃ခုဖယ်ရှားလိုက်တဲ့ပတ်သက်လို့အမျိုးသားရေးဦးဝင်းနိုင်တဲ့ညွန့်ပေါင်းအစုအယဝင်ကြီးဦးဆောင်အောင်တို့ရဲ့ရှုမြင်သုံးသပ်ချက်တချို့ဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါပဲဥက္ကမ။